NLD ပါတီကဦးဆောင်တဲ့အစိုးရသစ်လက်ထက်မှာတိုင်းရင်းသားရေးရာဝန်ကြီးဌာနဆိုပြီးဝန်ကြီးဌာနအသစ်တစ်ခုရှိလာမယ့်အပေါ်တိုင်းရင်းသားပါတီတွေနဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကကြိုးဆိုကြပါတယ်တိုင်းဒေသအခွင့်အရေးကာကွယ်စောင့်ရှောက်တဲ့ဥပဒေကိုပထမအကြိမ်ပြောင်စုလွှတ်တော်ကပြဋ္ဌာန်းထားခဲ့ပြီးအဲ့ဒီဥပဒေမှာတိုင်းဒေသရေးရာဝန်ကြီးဌာနတစ်ခုဖွဲ့စည်းဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်တိုင်းဒေသရေးရာဝန်ကြီးဌာနဖွဲ့စည်းဖို့လွှတ်တော်ထံတင်ပြလာတဲ့အတွက်ဝမ်းသာတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်
ရင်းချမ်းရင်းလေးတည်ဆောက်ရအောင်မယ်ကျွန်တော်ကမြို့သားရင်းချစီရတိုင်းဒေသလူညူရဲတို့ဆိုတာတွေကကျွန်တော်တို့ဆောင်ရမယ်ဟာဒီဝန်ကြီးဌာနတစ်ခုဖွဲ့စည်းပြီးတော့မှတိုင်းဒေသရဲကိုတိတိပိပိကိုင်းတွေတော့မယ်ဆိုတာအမှန်ကောင်းပါတယ်
တိုင်းဒေသရဲဝန်ကြီးဌာနရဲ့ပြောင်စုဝန်ကြီးကိုခန့်အပ်ရမှာတိုင်းဒေသတွေကသာရွေးချယ်ခန့်အပ်ဖို့အတွက်လဲတိုင်းဒေသကောင်းဆောင်တွေကမျှော်လင့်နေကြပါတယ်တိုင်းသားတွေဘက်ကယက်တီရဲသူကိုသာဝင်ကြီးအဖြစ်ရွေးချယ်ခန့်အပ်ဖို့အကြံပြုလိုတယ်လို့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်
။စိတ်ရင်းစည်ကလာကောင်းကောင်းနဲ့တက်ပြတ်သွားသွားတိုင်းသားတွေအတွက်တကယ်ပြည့်ပြခိုင်မာတဲ့လူကြီးဖြစ်စီတယ်နော်။လူများမျက်နှာကိုမော့ကြည့်ပြီးတော့မှလူများခိုင်မာလုပ်တဲ့လူလူများဩဇာပေးမှလုံရဲတဲ့လူလူများကခွင့်ပြုမှလုံရဲတဲ့လူဖြစ်နေတော့မသိတော့ဘူးဖြစ်နေကြ
။ Federal ပြောင်စုပါတီဥက္ကဋ္ဌဦးစောတမ်းမြင့်ကဘလို့ပုံကိုမျိုးကိုတိုင်းသားရေးရာဝန်ကြီးခန့်အပ်တင်တယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ပေါ်မှာမဟုတ်တဲ့တိုင်းသားကိုအဓိကကြီးရထားပါတယ်တနင်္ဂနွေလုံးမှာတိုင်းသားရေးရာဝန်ကြီးတွေရှိတယ်အဲ့ဒီထက်အစ်တင်တော်ဆုံးပုဂ္ဂိုလ်ကိုတိုင်းသားရေးရာပြည်ထောင်စုအစ်စ်ဝန်ကြီးဖြစ်ရွေးချယ်ပေးဖို့တော့ဥရောတာအဓိကတင်ပြလို့ရ
တိုင်းသားတွေအနေနဲ့ဘာသာစကားယဉ်ကျေးမှုနဲ့အမျိုးသားအမွေအနှစ်တွေကိုဖျောက်ဖျက်ခံနေရတဲ့ဆိုတဲ့အမြင်တွေရှိနေပြီးတိုင်းသားရေးရာဝန်ကြီးဌာနအနေနဲ့ဒါတွေကိုအဓိကထားကင်တွယ်ဖြေရှင်းမယ်ဆိုရင်နိုင်ငံဖွံ့ဖြိုးတိုးတက်မှုပိုမိုမြန်ဆန်လာနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိလာပါတယ်ဒါအပြင်ဒေသဖွံ့ဖြိုးရေးပိုင်းမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေရှင့်မယ်ဆိုရင်ပြည်နယ်တွေကဖွံ့ဖြိုးတိုးတက်မှုအားနည်းနေတယ်လို့တိုင်းသားတွေဘက်ကရှုမြင်ကြပြီးတိုင်းသားရေးရာဝန်ကြီးဌာနရှိလာတဲ့အခါဒီပြဿနာတွေပြည်လည်သွားနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေပါတယ်မွန်မျိုးသားပါတီကထွေထွေတွင်းရေးမှုဖြစ်တဲ့နိုင်စိုးမြင့်ကတိုင်းသားရေးရာဝန်ကြီးဌာနအနေနဲ့ဒေသဖွံ့ဖြိုးရေးအပါအဝင်ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားအကောင့်ထည့်ဖို့တင့်တယ်လို့ပြောပါတယ်
တိုင်းသားတွေကဒုတိယလူသားကားလို့ဖြစ်နေခံရတယ်ပြဿနာတွေအများကြီးပေါ့တိတိဖို့ဖြစ်ရမှာလည်းမတူညီကြဘူးလေအဓိကရည်ကြီးတော့ရခိုင်ချမ်းချရပပလေတိုင်းသားတွေနဲ့လက်ရှိတတ်မတော်နဲ့ဖြစ်နေတဲ့ရှစ်ပွဲကြီးရလေဒါအဓိကရည်ကြီးတော့လက်ရှိပြည်ပခအရေးလေဒါတွေကတကယ်ထင်ရှားရှိနေပြဿနာဆိုအဓိကဥသာပြည့်ဖြစ်ရှင်းတင့်တယ်လို့အကြံပြုချင်တော့ပါလို့
တိုင်းဒေသရေးရာဝန်ကြီးဌာနရှိလာတာဟာပြည်တွင်းစစ်ရစဲရေးအတွက်ဘလောက်အထောက်အကူဖြစ်မလဲဆိုတဲ့အပေါ်မွန်ပြည်သက်ပါတီခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ်
အခုလိုတိုင်းသားရေးရာဆိုတဲ့ဝန်ကြီးဌာနတစ်ခုကိုဖွဲ့ပေးပြီးတော့ဖြည့်ရှင်းမယ်၊ကင်တွယ်မယ်၊တိုင်းသားတွေကြားမှာနားလည်မှုပိုရှိအောင်လုပ်သွားမယ်ဆိုတဲ့ကိစ္စတော့ဒါကောင်းတဲ့ဥပဒေကျပဲလေ။ဟောရင်ကလုံးဝမရှိခဲ့တာထက်ပေါ့လေ။အခုလိုရှိလာတဲ့အနေအထားပေါ်မှာအများကြီးကောင်းလာမယ်လို့တော့ယုံကြည်တယ်။
အစိုးရသက်လက်ထက်မှာထားရှိမယ်ဝင်ကြီးဌာန22ခုရဲ့အမိစင်းနဲ့အရေးအတွက်ကိုမနှက်ဖြန့်ကျင်းပမယ်ပြည်အောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးအတည်ပြုကြမှာဖြစ်ပါတယ်ဝင်ကြီးဌာနတွေကိုအတည်ပြုပြီးနောက်မှသာဝင်ကြီးတွေရဲ့အမိစင်းကိုနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်အောင်စုလွှတ်တော်ထံဆက်လက်တင်ပြသွားမှာဖြစ်ပါတယ်ရှင်